လွတ်လပ်စွာသတင်းရယူခွင့်အတွက်သမရဦးသိန်းစိန်ကိုငြင်းညမ်းစွာတောင်းဆိုခဲ့ကြတဲ့သတင်းတော့တွေကိုတရားစွဲဆိုတာအပါအဝင်သတင်းလွတ်လပ်ခွင့်ကိစ္စအားလုံးကိုသမရနဲ့ဆွေးနွေးဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကကြိုးပမ်းနေပါတယ်။တခါဒီကနေ့မှပဲမီဒီယာလွတ်လပ်ခွင့်ကိုအထောက်အကူပေးနိုင်ဖို့အတွက်မီဒီယာရှေ့နေကွန်ရက်ဖွဲ့စည်းနိုင်ရေးဆွေးနွေးခဲ့ကြပြန်ပါတယ်။ဒီအကြောင်းတွေအပြင်မြန်မာငြိမ်းချမ်းရေးစင်တာမှာသတင်းလွတ်လပ်ခွင့်အတွက်ဝင်ရောက်ဆန္ဒပြမှုနဲ့တရားစွဲဆိုခံရတဲ့သတင်းတော့တွေရဲ့နောက်ဆက်တွဲအခြေအနေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။မြန်မာငြိမ်းချမ်းရေးစင်တာလို့အများသိကြတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဘဟုဌာနမှာမနေ့တုန်းကသမရဦးသိန်းစိန်နဲ့အမှုပညာရှင်များရဲ့တွေ့ဆုံပွဲမှာမီဒီယာဖိနှိပ်မှုချက်ချင်းရက်ဆိုတဲ့တီရှပ်တွေဝတ်ဆင်လာတဲ့သတင်းထောက်တွေကိုဝင်ရောက်သတင်းယူခွင့်မပေးတာကြောင့်သတင်းထောက်တွေကလွတ်လပ်စွာသတင်းရယူခွင့်အတွေ့ငြင်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီအတွက်ကမာရွတ်ရဲစခန်းကပုံမှန်18ငြင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆရာပုံမှန်နဲ့အရေးယူလိုက်တာဖြစ်တယ်လို့တာဝန်ကျရဲအရာရှိကပြောပါတယ
်။ဟုတ်ကဲ့ပုံမှန်18နဲ့တော့ကျွန်တော်အရေးယူတာတော့ဟုတ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ရှင်ဆရာလူတွေရောဖမ်းပါပြီလားရှင်ဆရာ။မကြခင်ကပဲနိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြန်မှုနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်အသီးသီးချမှတ်ခံခဲ့ရတဲ့ Unity Channel ကသတင်းထောက်တွေလွတ်မြောက်ရေးအတွက်မီဒီယာဖိနှိပ်မှုချက်ချင်းရဆိုတဲ့တူညီတီရှပ်တွေကိုသတင်းထောက်တွေဝစ်ဆင်ခဲ့ကြတာဖြစ်ပါတယ်။ဒီလိုစင်တူဝစ်ဆောင်တွေဝစ်လာရင်ဖြင့်တမရားနဲ့အမှုပညာရှင်တွေတွေ့ဆုံပွဲကိုဝင်ခွင့်မပေးဘဲဥပဒေအရရေးယူနိုင်တယ်ဆိုပြီးတော့လဲတမရားရဲ့တွေ့ဆုံပွဲမတိုင်ခင်တရက်ကမြန်မာငြိမ်းချမ်းရေးစင်တာကအရာရှိတဦးကမြန်မာဂျာနယ်လစ်ကွန်ရက်ကိုဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ပါသေးတယ်။ပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်ဆိုတဲ့သမရဦးသိန်းစိန်ရဲ့အရက်သားအစိုးရလက်ထက်အတွင်မှာပဲ11 Media ကသတင်းထောက်အမျိုးသမီးတယောက်နောက် DBB သတင်းဌာနကသတင်းထောက်ကိုစောဖေတို့ကိုလာပိုင်းမဲ့ချပြီးဝတ္တရားနှောက်ယှက်မှုနဲ့ဖမ်းဆီးထောင်ချနောက် DBB သတင်းဌာနကပဲနိုင်ငံခြားသားသတင်းထောက်တဦးကိုလည်းပြည်ဝင်ခွင့်ဗီဇာနဲ့ပတ်သက်ပြီးပြည်နှင်တန်းပေးခဲ့ပါတယ်။ဒီအပိုင်းအတွင်းမှာပဲ Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းထောက်၄ယောက်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်တို့ချမှတ်လိုက်တယ်လို့ဘိုင်းမွန်းတန်နေ Channel မှာဖော်ပြခဲ့တဲ့သတင်းတပုတ်နဲ့ပတ်သက်ပြီးလဲတာဝန်ရှိသူတွေကိုအစိုးရကခေါ်ယူစစ်ဆေးမှုတွေလုပ်နေစေပါတခါနေစဉ်တို့သတင်းစာတွေရဲ့ထုတ်လုပ်မှုကုန်ကျစရိတ်အရှုံးအမြတ်နဲ့ငွေကြေးစည်းစိမ်မှုနဲ့ပတ်သက်ပြီးတော့လဲပြည်တွင်းသတင်းဌာနတချို့ကိုသတင်းတပ်ဖွဲ့ကခေါ်ယူမေးမြန်းခဲ့သေးတာပါတပြိုင်တည်းဆိုသလိုပဲသမရဦးသိန်းစိန်ကမန္တလေးပြည်ပခန့်နဲ့ဆက်ဆက်ပြီးပြောခဲ့တဲ့မိန့်ခွန်းမှာဆိုရင်လဲသတင်းမီဒီယာတွေကိုအရေးယူမဲ့ကိစ္စပြောဆိုခဲ့ပါတယ
်ပြည်ပြင်ပြောင်းလဲလုပ်ငန်းရှင်များရဲ့အဓိကအရေးကြီးဆုံးဖြစ်တဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုများကြောင့်လွတ်လပ်စွာပေါ်ထုတ်ပြောဆိုခွင့်နဲ့ရည်သွားခွင့်များရရှိလာဒီအရှိတောင်အာရှမှာမီဒီယာလွတ်လပ်မှုအမြင့်မားဆုံးနိုင်ငံတွေကတနိုင်ငံအဖြစ်ကိုလည်းရောက်ရှိခဲ့ပါတယ်သို့တော်လည်းမီဒီယာလွတ်လပ်မှုကိုတိုင်းပြည်အကျိုးဖြစ်စေမဲ့ရေးသားပြောဆိုမှုအစားနိုင်ငံတော်လူညွေးအတွက်အနေရပေးလာပါကတည်ဆဲဥပဒေများနဲ့အညီထိရောက်စွာအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းအသိပေးပြောကြားလိုပါတယ်
။ပြည်တွင်းသတင်းမီဒီယာတွေအပေါ်ကန့်သတ်မှုတွေတရားစွဲဆိုမှုတွေအားလုံးအတွေ့သမရနဲ့တွေ့ဆုံဆွေးနွေးဖို့တောင်းဆိုဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကပြင်ဆင်ထားပြီးရုံးဖွင့်ရမှာတရားဝင်လမ်းကြောင်းကနေတောင်းဆိုမယ်ဆိုပြီးတော့ကောက်စီရဲ့အတွင်းရေးမှူးဦးကျော်မင်းဆွေကပြောပါတယ်
။ဟိုကမားနဲ့တွေ့ဝင်တောင်းတာဟုတ်ပါတယ်။အကိစ္စတွေအားလုံးတပါ
။ကမားရွရဲစခန်းနေပြီးတော့သတင်းတောင်းဆယ်ကိုပုံမှန်18နဲ့သူတို့အမှုဖွင့်တယ်လို့လည်းပြောပါတယ်။အဲ့ဒီအပေါ်မှာရောဒီအခုရစာနေစင်းကောက်စီအနေနဲ့ဘာများပြောလိုပါသလဲရှင
်။ဟုတ်သူကအမှုဖွင့်တယ်ဆိုတော့အခုလက်ရှိတည်တဲ့ဥပဒေကသူ့လုပ်ပြီးလုပ်တာပေါ့နော်။အဲ့ဒါတော့ကျွန်တော်တို့ကပြောရခက်ပါတယ်။တခုရှိတာကတော့ဟိုအဖို့ဖွင့်နေဆိုလို့ရှင်လဲသူကဒီတရားဥပဒေကကြောသားရှင်ကမခွဲမခြားတပြေးညီဖြစ်ဖို့လိုပါလိမ့်မယ်အဲ့ဒါမဟုတ်ရင်တော့သူပြောခါအောင်ပါပေါ့နော
်ဒီလိုမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အထောက်အကူပေးနိုင်ဖို့ရည်ရွယ်ပြီးတော့မီဒီယာရှေ့နေများကွန်ရက်ဖွဲ့စည်းရေးကိုလည်းဒီကနေ့မှဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့သူရှေ့နေဒေါ်အေးအေးတက်ကတော့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ်
မီဒီယာသမားတို့လည်းကူညီမယ်။နောက်ပြီးတော့ကျမတို့တန်းပြီပါပေါ့နော်။မီဒီယာနဲ့ပတ်သက်ပြီးတိုးတက်အောင်လို့တခြားတိုးတက်အောင်လို့လုပ်ထားတယ်နိုင်ငံတကာလိုပေါ့။ဥပမာဘင်္ဂလားဒေ့ရှ်လိုမျိုးပေါ့။အဲနိုင်ငံအတွက်လိုအပ်တဲ့နေရာတွေမှာပေါ့နော်။ဥပဒေကိုကြာကူညီဖို့ဆိုပြီးကျမတို့အဲ့လိုရည်ရွယ်ချက်တွေနဲ့ဖွဲ့စည်းလာတာပါ။
မီဒီယာရှင်တွေများကိုရက်ကိုတော့လာမဲ့3လအလောက်အတွင်းမှာအကောင့်ထဲဖော်သွားနိုင်အောင်လှုပ်ဆောင်သွားဖို့ကိုလည်းဆွေးနွေးပွဲအတွင်းမှာဆွေးနွေးခဲ့ကြတဲ့အကြောင်းဒေါ်အီအီတက်ကပြောပါရရှင်။